မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပဖို့လာပိုင်းလောက်သာကြံတော့တဲ့အချိန်မှာပဲကိုဗစ်ကရောဂါကူးစက်မှုတွေအရှိန်မြင့်လာနေတာကြောင့်မဲဆွယ်စည်းရုံးလုပ်ငန်းတွေနဲ့ဆက်နွယ်နေတဲ့ကြော်ညာတစည်းရဲ့လုပ်ငန်းတွေမှာလည်းထိခိုက်နေတဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောင်ခံပါရွေးကောက်ပွဲကျင်းပဖို့နှစ်လလောက်သာလိုတော့တဲ့အချိန်မှာပဲကိုဗစ်ကရောဂါကူးစက်သူတွေမှာတေဆုံးသူတွေတိုးလာနေတာကြောင့်မဲဆွယ်စည်းရုံးလှုပ်ရှားမှုတွေကိုအရင်လိုမလုပ်နိုင်တဲ့အခြေအနေနဲ့ကြုံနေရပါတယ်ဒါကြောင့်လေရွေးကောက်ပွဲအတွက်စီယုံရမှာအရေးပါတဲ့ကြော်ညာတစ်စည်းရဲ့လုပ်ငန်းတွေလည်းထိခိုက်လာနေတာပါ။ရခိုင်ပြည်နယ်ကနေစတင်ပြန့်နှံ့လာခဲ့တဲ့ကိုဗစ်ရောဂါတကြောပြန်ကူးစက်မှုတွေဟာရန်ကုန်မန္တလေးစတဲ့မြို့ကြီးတွေအထိရောက်လာတာကြောင့်မလိုအပ်ရင်အိမ်ပြင်မထွက်ကြဖို့ပါဝင်သွာလာလှုပ်ရှားမှုတွေကန့်သတ်ထားတာကြောင့်နိုင်ငံရေးပါတီအနေနဲ့မဲဆွယ်လှုပ်ရှားမှုတွေကိုအကန့်အသတ်နဲ့လာလုပ်နေရတာကြောင့်နိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်ဆက်နေတဲ့ကြော်ညာတစ်စည်းရဲ့လုပ်ငန်းတွေမှာအမှားတွေရော့ကျလာနေရလို့နှစ်ပေါင်း30ကျော်တစ်စည်းရဲ့လုပ်ငန်းလုပ်နေတဲ့မန္တလေးမြို့ကဦးသူကပြောပါတယ
်တော့လူတွေနည်းနည်းလေးစိုးရင်လာကြံမှပစ္စည်းလက်ကျန်ရှိမှစိုးရင်တော့ဆက်မအကြတော့ဘူးနည်းလာတော့ပါလေချိန်သွားပြီလေသူကရေကောက်မှုကနီးလေအလုံးလို့ရောင်းဝယ်ရပါလေအဲ့လိုဖြစ်လာကိုဗစ်ကိစ္စနဲ့ဆိုတော့ဘဝလာလဲဆင်မပြေတော့မထွက်ကြလော့ဒ်ဒေါင်းလုပ်မှဆိုပူဆိုးသွားတယ်လော့ဒ်ဒေါင်းနေလုံးမယ်လို့စိုးရင်ကြမှန်
လာပိုင်းလောက်ချိန်တွင်းမှာပဲကိုဗစ်ရောဂါကြောင့်တည်ဆုံးသူနောက်ထပ်40ကျော်နဲ့ကူးစက်မှု4000ကျော်ထိတိုးလာတာကြောင့်ရွေးကောက်ပွဲရက်ရွှေဖို့အတိုက်ခံနိုင်ငံရေးအင်အားစုတွေကတောင်းဆိုမှုတွေထွက်ပေါ်လာနေရကလည်းကြော်ညာတစည်းရိုက်လုပ်ငန်းတွေအတွက်စိုးရိမ်စရာဖြစ်နေရပါတယ်။ရောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်မြို့ကတစည်းရိုက်လုပ်ငန်းရှင်တူဖြစ်တဲ့ကိုထက်ခိုင်စိုးကတော့အနေအကျားကပဲလုပ်ငန်းတွေဆက်လုပ်နိုင်မှုစ조사နေရတယ်လို့ပြောပါတယ
်။ဆက်ကန်ကိုလာပြီးတော့ရွေးကောက်ပွဲပဲကန်ဆယ်ဖြစ်မလား။ဒါမှမဟုတ်လေကျွန်တော်တို့ပဲ virus ကကျွန်တော်တို့နောက်ပဲရောက်လာမလားအဲ့ဒါမျိုးတွေနဲ့တော့စိုးရိမ်ပူပန်မှုတွေတော့အလုပ်လုပ်ရတယ်တို့ပေမဲ့အခုလက်ရှိအလုပ်လုပ်နေရတဲ့ဟာကတော့ဟိုအလုပ်ကောင်းနေမြဲပဲကောင်းနေမြဲပဲဆိုပေမဲ့အဲ့ဒီကြောက်စိတ်နဲ့လုပ်နေရတာဗျာအဲ့တော့ဒီဟာကိုပဲကျွန်တော်တို့ကဟိုယာတုံးလေးကိုကျွန်တော်တို့အလင်းအမြန်ရအောင်ချစ်ကုတ်ပြီးတော့မှမြန်မြန်ဆန်ဆန်လုပ်နေရတာပဲ
ကယောဂါကာလမှာသွားလန့်လှူရှားမှုတွေကန့်သက်ထားရတာကြောင့်စီးပွားရေးလုပ်ငန်းအများပြားရပ်ဆိုင်ထားရတာကလည်းကြော်ညာတစည်းရိုက်လုပ်ငန်းတွေတက်ကြီးမားတဲ့စင်ခုံမှုဖြစ်နေပါတယ်ကယောဂါနဲ့ကြုံရချိန်မှာတချို့လုပ်ငန်းတွေရပ်ဆိုင်ရတဲ့အထိကြုံရတာတွေရှိရလို့လဲမန္တလေးမြို့ကတစည်းရိုက်လုပ်ငန်းရှင်ကိုမျိုးကပြောပါတယ
်အများကြီးပြောင်းလဲပါတယ်ဘာဖြစ်လို့အများကြီးပြောင်းလဲလဲဆိုတော့လူတွေကဒါကြော်ညာလုပ်ငန်းကိုသူတို့လုပ်ငန်းကြော်ညာလုပ်ငန်းစီးပွားရေးလုပ်ငန်းတွေအောင်မြင်မှစီးပွားရေးလေပတ်မှုကောင်းမှဒီလုပ်ငန်းဆိုတော့ကြော်ညာတော့ကိုတို့အပူသုံးပေးနိုင်ပါလေအဲ့တော့လူတွေအားလုံးကစီးပွားရေးလုပ်ငန်းတွေအားလုံးကတော်တော်လေးဟိုဟိုလာဟိုရှိတ်မရောက်တော့အဲ့တော့နောက်ပြန်ဆုတ်တယ်လို့ဖြစ်နေတယ်တချို့လည်းဒီလုပ်ငန်းတွေရပ်လိုက်ရတာရှိတယ်တချို့လည်းဝန်ထမ်းတွေရှော့ချပလိုက်ရတာရှိတယ်အဲ့တော့အဲ့ပုံမှာဘာလို့ဖြစ်လဲဆိုတော့ဒီလုပ်ငန်းတွေအကုန်လုံးကလေပတ်မှုတွေတအားကိုစူးစူးရွားရွားကိုဖြစ်သွားတယ်အဲ့တော့အခုတို့မှလည်းအဲ့လိုပဲဒီလုပ်ငန်းလေပတ်မှုအများကြီးထိထိတော်ရောက်ကိုဆွေးရွာဖြစ်သွားတယ်
နိုဝင်ဘာ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးလုပ်ငန်းတွေကိုတော့စက်တင်ဘာ10ရက်နေ့ကနေနိုဝင်ဘာ6ရက်နေ့ထိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကခွင့်ပြုထားပါတယ်ကော်မရှင်ကတော့ရွေးကောက်ပွဲကိုရွှေ့ဆိုင်းမှုအစီအစဉ်မရှိကြောင်းဒီလာဇန်းမှာပဲပြောဆိုထားပြီးကက်ယောဂါနဲ့လုံညုံရင်အချိန်ကြီးကဆိုင်းငံ့ထားဖို့လိုအပ်တဲ့မဲဆန္ဒနယ်မြေတွေရှိမယ်ဆိုရင်လည်းအောက်တိုဘာလတည်းလောက်မှာထုတ်ပြန်ဖို့စီစဉ်ထားကြောင်းပြောဆိုထားပါတယ်ခင်ဗျာကျွန်တော်ထောက်ခံပါ